တောင်တရုတ်ပင်လယ်ပြင်တွင်းကနိုင်ငံတကာရေပိုင်နက်မှပြီးခဲ့တဲ့သတင်းပတ်သက်တရုတ်နိုင်ငံကသိမ်းဆည်းထားတဲ့ရင်းငုတ် drone ယာဉ်ကိုတရုတ်နိုင်ငံကပြန်လည်လွှတ်ပြောင်းပေးရလိုက်ပါတယ်။စားတဲ့ပအဝင်နှုန်းနဲ့အပူချိန်ပြောင်းလဲကိုတိုင်တာနေစဉ်တရုတ်နိုင်ငံကသိမ်းဆည်းထားတဲ့နေရာမှာပဲရေယာဉ်ကိုပြန်ပေးခဲ့တာလို့လည်း American Pentagon စစ်ဌာနချုပ်ပြောခွင့်ရသူ Peter Cook ကပြောဆိုခဲ့တာပါ။ခုဖြစ်ဖြစ်ဟာနိုင်ငံတကာဥပဒေတွေနဲ့ရောရေတပ်တစ်ခုနဲ့တစ်ခုကြားလိုက်နာရမယ်ဆန်နေနဲ့ပါကန့်ညီမှုမရှိခဲ့ဘူးလို့လည်းပင်တခွန်ပြောခွင့်ရကကြေညာချက်မှာပြောဆိုခဲ့ပါတယ်။ဒါကိုလည်းသက်ဆိုင်ရာတန်တမာရေးစီးရေးနီးလန်းတွေနဲ့တရုတ်နိုင်ငံကိုအသိပေးထားသလိုနိုင်ငံတကာမှာလိုက်နာရမယ်ကျင့်ဝတ်တွေကိုစောင့်သိမှုနဲ့အမေရိကန်ပြည်ထောင်စုကဥပဒေနဲ့ညီစောင့်နေတဲ့ကိစ္စတွေကိုဟန်တားဖို့ကြိုးပမ်းတဲ့လုပ်ရမျိုးတွေကိုနောက်ထပ်မလုပ်ဖို့လဲတရုတ်အနာဘဏ်တွေကိုတောင်းဆိုခဲ့တယ်လို့ပြောပါတယ်။တရုတ်ကဝေးဝန်ကြီးဌာနကတော့နှစ်နိုင်ငံကြားရင်းနှီးနှီးတိုင်ပင်ညှိနှိုင်းပြီးရေရင်ကိုချက်ချင်းမမောနဲ့ပြန်လည်လွှတ်ပြောင်းပေးခဲ့တဲ့အကြောင်းဒီကနေ့ပဲပြောဆိုခဲ့တာပါ။တရုတ်နိုင်ငံကံယူရန်ရည်ပြမှာအမေရိကန်ကအနီးကပ်ထောက်လှမ်းရေးလုပ်ငန်းတွေပုံမှန်လိုလိုလုပ်ဆောင်လေ့ရှိပြီးတရုတ်နိုင်ငံအနေနဲ့ဒီလိုရက်တွေကိုအပြင်းထန်ဆန့်ကျင်ကြောင်းလဲတရုတ်နိုင်ငံကြားဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်းကနောက်ပိုင်းမှာပြောဆိုခဲ့ပါတယ်။စော်ဝေးမှန်တော့ကတော့တရုတ်ရေတပ်တင်မော်တစင်းဟာပင်လယ်ပြင်မှာဗမာမတိရဲ့ပစ္စည်းတစ်ခုတွေ့ရှိခဲ့တာကြောင့်ရေချောင်းဆန်ရဘေးအန္တရာယ်ကင်းရှင်းရေးအတွက်စည်ယူခဲ့တဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားတာဖြစ်ပါတယ်။